မနေ့ကနေပြီးတော့မှကျင်းပတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအစည်းအဝေးမှာကော်မတီဝင်တဦးကတက်မတော်သားလွှတ်တော်ကိုယ်စားလှယ်ရေးတွက်ကိုရှင်းချနိုင်ဖို့တင်ပြခဲ့တာဖြစ်ပါတယ
်။ဆင်းချင်းချော့ထားဖို့ကတော့ကျွန်တော်ပိုင်းကတော့ပြောပြတယ်။သူတို့မပါဖို့ဆိုရင်အပြတ်ပြောတာတော့ရှိတယ်။အဲ20ရက်တော့ပေါင်းရေးဆိုတဲ့ကိစ္စကကျွန်တော်ဖေးဖို့ပေးပြလိုက်တာ။ချော့ချတဲ့အဆင့်ကမဟုတ်ဘူး။တခါလေးပေး။တခါလေးပေးဖို့ဆိုပြတော့အဲ့မှာကဏ္ဍဟိုပြည်ကမှု6စားလုံးမှာတက်မတော်ဦးဆောင်ပါဝင်ရေးပါညာဆိုတဲ့ကိစ္စတွေ။တခြားကိစ္စတွေလည်းပါပါသေးတယ်။အဲ့ကမှကျွန်တော်အဲ့ဒီကပေးပြီးသူလုံးဝကိုဖျက်တာတခြားပါတီမျိုးလေးတွေကတော့ချောချောကိုပါတယ်နဲ့တူတယ်ပဲ
အမီမဖော်လို့တဲ့ကော်မတီဝင်တူပြောသွားတာပါအဲ့ဒီကော်မတီမှာပါဝင်တဲ့တမတော်သားလှတော်ကိုယ်စားလှယ်နဲ့ချန်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေကတော့ကော်မတီအစည်းအဝေးကိုတက်ရောက်ပြီးမယ်ပါဝင်ဆွေးနွေးတာမရှိဘူးလို့လည်းသိရပါတယ်တမတော်သားလှတော်ကိုယ်စားလှယ်အစုဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်မမောင်နဲ့ချန်ခိုင်ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ဦးတောင်းဝင်းကို RFA ကအချင်းချင်းဆက်သွယ်ပြီးမယ်ဆက်သွယ်လို့မရခဲ့ပါဘူးအဲ့ဒီကိစ္စနဲ့ပတ်သက်ပြီးပူးပေါင်းကော်မတီအဖွဲ့ဝင် NLD ပါတီကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကို RFA ကဆက်သွယ်မေးမြန်းရမှာတော့လွတ်တော်တွေမှာတက်မတော်သားကိုယ်တည်းလေရည်တွေတစင်ချင်းရှင်းချဖို့ညှိနှိုင်းဆောင်ရွက်ဖို့လေအဲ့ဒါဆွေးနွေးခဲ့လို့သိရလို့ဒီကနေ့ပတ်သက်ပြီးတော့လေအန်ကယ်လို့များသိလာလို့ပါခင်ဗျ။သိဘူးဗျ။မတ်လ17ရက်နေ့နေ့လယ်မှာပြုလုပ်တဲ့ဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီရဲ့စတုဒ္ဓအကြေမြောက်အစည်းအဝေးမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအခန်းတစ်မှာပါဝင်တဲ့နိုင်ငံတော်အခြေခံမူတွေအကြောင်းကိုအားလုံးဆွေးနွေးခဲ့လို့သိရပါဗျ။လက်ရှိအခြေအနေအရလွတ်တော်တွေကတက်မတော်သားပါဝင်မှုရှင်းချဖို့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါဗျ။တက
်မတော်သားကိုယ်တည်းလေရခိုင်တို့ရှင်းချဖို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရအာဏာရပါတီခေါင်းဆောင်တွေနဲ့တမတော်ခေါင်းဆောင်တွေအကြားမှာအလို့တဘောရောအလို့တဘောရောတွဲဆုံညှိနှိုင်းဆွေးနွေးအပြေရှားနိုင်မှုကပုံပြီးတော့အရေးကြီးတယ်လို့မြင်နေအချိန်ကာလဘလောက်အတွင်းမှာတော့ရခိုင်နှုန်းကိုဘလောက်လျှော့ချမယ်ဘယ်ကာလရောက်ရင်တော့လွတ်တော်တွေကနေလုံးဝထွက်သွားမယ်ဆိုတဲ့လမ်းပြမြေပုံတစ်ခုကိုအရက်ဖက်ခေါင်းဆောင်တွေနဲ့စစ်ဖက်ခေါင်းဆောင်တွေကြားမှာသဘောတူညီမှုကနေတဆင့်တိဆောက်နိုင်ဖို့ကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်။လက်ရှိသွတ်တော်တန်းတွဲမှာတက်မတော်သားလွတ်တော်ကိုယ်စားလှယ်ရဲ့ပါဝင်မှုဥယျာဉ်ရာခိုင်နှုန်းကိုရှော့ချမဲ့ပြင်ဆင်ချက်မျိုးကိုထောက်ခံသဘောတူဖို့အလားအလာနည်းတယ်လို့မြင်တယ်
။ဖွဲ့စည်းပုံအခြေခံဥပဒေအခန်းတစ်အပိုက်စလီမှာပြောင်းစုလွတ်တော်ဒိုင်းသာကြီးလွတ်တော်နဲ့ပြည်နယ်လွတ်တော်တွေမှာလွတ်တော်ကိုယ်စားလှယ်တွေအဖြစ်ဒီဖွဲ့စည်းပုံအခြေခံဥပဒေအရတက်မတော်ဥယျာဉ်တိုင်းတက်မတော်ကဝေးဦးသူချုပ်ကအမည်စင်းတင်သွင်းတဲ့တက်မတော်သားတွေပါဝင်တယ်လို့ပြောထန်ထားပါတယ်ခင်ဗျာ။ကျွန်တော်တန့်စီဦးပါ။